မြန်မာနိုင်ငံမှာကိုဗစ်တရားလိုင်းအရင်ဆုံးစဖြစ်ခဲ့တဲ့ချင်းပြည်နယ်နဲ့အများဆုံးဖြစ်ခဲ့တဲ့ရန်ကုန်တိုင်းမှာပိုးတွေ့မှုတွေကျဆင်းလာနေချိန်မှာရှမ်းပြည်နယ်နဲ့ပဲခူးတိုင်းမှာတော့အဖြစ်များနေပါသေးတယ်။ဒီနေ့မှာတော့တခွဲဆက်သက်မှုပေါင်း 33,362 ခုတည်းကလူပေါင်း 3,410 မှာရောဂါပိုးတွေ့ခဲ့ပြီးပိုးတွေ့နှုန်း 10 ရာခိုင်နှုန်းကျော်နေသေးကသေဆုံးသူပေါင်း 93 ရှိခဲ့တယ်လို့ကျမိုင်းနာကစားဝန်ကြီးဌာနကအခုညက၈နာရီမှာပဲကြေညာလိုက်ပါတယ်။ဒါပေမဲ့ဆေးစစ်နိုင်မှုအကန့်အသတ်ကြောင့်တကယ်တမ်းပိုးတွေ့သူနဲ့သေဆုံးသူအရေအတွက်ကဒီထက်ပိုများနိုင်တယ်လို့ကျမိုင်းကျွမ်းကျင်သူတွေနဲ့စေတနာ့ဝန်ထမ်းတွေကဆိုနေပါတယ်။အခုချိန်ထိဆိုရင်တော့ပိုးတွေ့သူစုစုပေါင်း4,900ကျော်လာနေပါပြီ။မနေ့ကပိုးတွေ့သူ3,400ကျော်ရှိခဲ့ရမှာအခုကိုဗစ်တတိယလိုင်းမှာအရင်ဆုံးပိုးစတွေ့ခဲ့တဲ့ချင်းပြည်နယ်မှာအနည်းဆုံးဖြစ်33ဦးသာမနေ့ကတွေ့ခဲ့ပြီးအရင်အဖြစ်အများဆုံးဖြစ်တဲ့ရန်ကုန်မှာလည်းသရုတ်ထအနည်းဆုံးဖြစ်တဲ့66ဦးသာတွေ့ရှိပါတော့တယ်။မနေ့ကပိုးတွေ့တဲ့အထက်အများဆုံးကတော့ရှမ်းပြည်နယ်မှာဖြစ်ပြီးပိုးတွေ့သူ1,000 နီးပါးရှိနေပါသေးတယ်။ဒုတိယအများဆုံးအနေနဲ့တော့ပဲခူးမြို့မှာ900ကျော်တွေ့ခဲ့ပြီးမကွေးမှာတတိယအများဆုံးဖြစ်300ကျော်တွေ့နေပါသေးတယ်ခင်ဗျ။